ပုံဟန်မင်းကြီးဖရန်စစ်ဟာအီတလီနိုင်ငံရိုးမြို့တော်မှာရှိတဲ့ရုရှားတန်ရုံးကိုပုဂ္ဂိုလ်ရင်းအရသွားရောက်ပြီးယူကရိန်းကစစ်ပွဲနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ပူပန်မှုတွေကိုထုတ်ဖော်ပြသခဲ့ပါတယ်။ပုံဟန်မင်းကြီးအနေနဲ့အခုလိုသွားရောက်တဲ့အစဉ်အလာမရှိပါဘူး။သူ့ရဲ့ဗာတီကန်ကျောင်းတော်မှာသာနိုင်ငံတကာတန်အမတ်တွေနိုင်ငံကောင်းဆောင်တွေကိုလက်ခံတွေ့ဆုံလေးရှိပါတယ်။အခုလိုဗာတီကန်ကျောင်းတော်ရဲ့အပြင်ဘက်ကိုထွက်ပြီးပုံရမီးကြီးကိုယ်တိုင်ရုရှားတန်ရုံးကိုသွားရောက်တာဟာယူကရိန်းရေးနဲ့ပတ်သက်လို့သူ့ရဲ့စိတ်ပူပန်မှုအတိုင်းအတာကိုဖော်ပြနေတယ်လို့ဆိုပါတယ်။အခုလိုရုရှားတန်ရုံးကိုသွားရောက်တာဟာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးသူ့ရဲ့စိုးရိမ်ပူပန်မှုတွေကိုဖော်ပြဖို့အတွက်သွားရောက်တာဖြစ်တယ်လို့ဗာတီကန်ကျောင်းတော်ရဲ့ပြောရေးဆိုခွင့်ရှိသူမက်တီယိုဘာနီကပြောဆိုခဲ့ပါတယ်။ပုံရမီးကြီးရုရှားတန်ရုံးမှာနာယူဝဲလောက်ကြာခဲ့တယ်လို့လည်းသူကပြောပါတယ်။ယူကရိန်းရေးကိုဆွေးနွေးပြင်ဆင်ဖို့ပုံရဟမင်းကြီးကတိုက်တွန်းထားပါတယ်။လာမယ့်ပုံတူနေ့ကိုလည်းယူကရိန်းအတွက်ဥပုသ်ဆောင်ပြီးစုတောင်းပေးဖို့နေ့အဖြစ်သတ်မှတ်လိုက်ပါတယ်။ဒါပေမဲ့ပုံရဟမင်းကြီးအနေနဲ့ရုရှားကိုလူသိရှင်ကြားဝေဖန်ပြောဆိုတာမျိုးတော့မလုပ်ပါဘူး။ရုရှားအော်တိုဒေါက်ခရီးရန်ကျောင်းတော်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိလို့တဲ့ပုံရဟမင်းကြီးအနေနဲ့ဆက်ဆံရေးမပြေလည်မှစိုးရိမ်ပုံရပါတယ်။